စကိုင်းတိုင်းကောလင်းမြို့နယ်ကကြောက်ပြင်သာရွာကိုမြမစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တဲ့အတွက်ကျေးရွာဓမယုံနဲ့နေအိမ်တချို့ထိခိုက်ပျက်စီးခဲ့ပါတယ်။တစ်ချိန်တည်းမှာပဲကောလင်းအရှိချမ်းကကျေးရွာတွေကိုမြမစစ်ကောင်စီတပ်ကနေမြေရှင်းလင်းရေးစစ်ကြောင်းတွေဝင်လာတဲ့အတွက်ကျေးရွာ900လောက်ကဒေသခံပြည်သူတွေဟာတောတောင်တွေထဲမှာတိမ်းရှောင်ထွက်ပြေးနေရပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုသားညုံကတင်ပြပေးပါမယ်ရှင်။
ကောလင်းမြို့နယ်အရှိချမ်းကြောက်ပြင်သာရွာမှာဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေမိုင်းတင်နန်းဆင်ပွဲလုပ်နေကြခြင်းနဲ့အစည်းအဝေးလုပ်ပြီးချိန်ညနေပိုင်းမှာပဲမြမစစ်ကောင်စီကအဲ့ဒီညာတွေကိုလေကြောင်းကနေပြီးတော့တိုက်ခိုက်ခဲ့တာပါစစ်ကောင်စီလေကြောင်းတိုက်ခိုက်တာခံခဲ့ရတယ်ဆိုတော့ကောလင်းရှိချမ်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်ကိုဘဘွေးက view ကိုတီးပြပြောပါတယ
်ကျွန်တော်တို့မနေ့ကမိုင်းတင်နန်းဆင်နေတဲ့အချိန်ပိုင်းမှာဒီအခုကျွန်တော်တို့အဲ့ဒီညာမှာပေါ့လေနော်အဲဥစ္စာကိုအစည်းအဝေးတစ်ခုရှိတယ်ကြာအဲ့ဒီကြောင်းကိုဒီတော့လာကျွန်တော်တို့မိုင်းတင်တန်းနဲ့အရှိပြတာတည်းကကဲ့ရက်ကလေးပါပဲဒီလေရင်ကတစည်းသေးပြလေရင်တစည်းသေးနဲ့အဲ့ရနှစ်ပတ်ဆက်လက်သွားဘယ်မှာအမှုဆုံးကျွန်တော်တို့အဲ့ဒီမှာဟိုဟာတစ်ခေါက်လာတော့လေခပေါင်းဆုံးဆက်ဆံမှုတက်ခဲ့တော့ကျွန်တော်တို့အဲ့မှာဘုံအကြီးကြီးတစ်လုံးခွဲသွားတယ်ဗျအဲ့ဒီမှာနောက်တစ်ပတ်လာတော့ဆက်လက်ပြသွားတယ်ဗျလေရင်ဘဝနဲ့ပြသွားတာဗျလေးချက
်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရှိနေတယ်ဆိုတာကိုသတင်းရပြီးတော့စစ်ကောင်စီကအခုလိုမျိုးဘုံကျဲတက်ခိုက်တာလို့ယူဆပေမဲ့လူထိခိုက်သေဆုံးမှုမရှိဘူးလို့ကိုမဘွေးကပြောပါတယ်ပကပတ်တပ်ဖွဲ့ဝင်တွေအစည်းအဝေးပြီးလို့ပြန်ထွက်သွားချိန်ကြာမှဘုံကျဲတက်ခိုက်ခါရဖြစ်တယ်လို့သူကပြောပါတယ
်။သူတို့တရင်မာလဲရှိရှိမှာပေါ့ဘလို့လဲဆိုတော့ကျွန်တော်တို့ကအရှိမာလဲအစည်းအဝေးရှိရကြာကျွန်တော်တို့ရဲ့အရှိပဲမာလေ။အဲ့ပြီးတော့ကျွန်တော်တို့ကသူတို့ရဲ့နောက်ဘက်မှာကြာကျွန်တော်တို့မိုင်းတင်လန်းကြ။အဲ့ဥစ္စာနဲ့တိတ်ပြီးတော့မကွာဘူးကြ။အဲ့ဥစ္စာကဘို့အဲ့ဒီကအခုဓမ္မယုံဖြစ်သွားဆိုတာကစိတ်ကြမှုဖြစ်ပါလေ။စိတ်ကြမှုကတော့ဟိုလူကမဲ့တိတ်တယောက်ဆိုတော့အဲ့ဒီမှာအစည်းအဝေးလုပ်နေတဲ့အချိန်ပိုင်းကျော်15မိနစ်လောက်လေးပဲတင်ရလို့ရဒီလူကတော့မကြည့်ဘူးအဲ့ဒီဟာဒီနေ့တောင်းနေတဲ့ဘူးရှိ
မင်းညနေပိုင်းကမြန်မာစစ်တပ်ကအခုလိုဘုံကျဲတက်ခိုက်ခဲ့တာကြောင့်ရောဒီကနေ့မနေ့ပိုင်း7နိုင်ဝင်းကျင်လောက်မှာအင်ပင်သာကြေးရွာကိုစစ်ကောင်စီစစ်ကြောင်းတွေဝင်လာတာကြောင့်မှာအနီးနားမှာရှိတဲ့ကြေးရွာ900လောက်ကဒေသခံတွေတော်ရဲကိုထွက်ပြေးတင်းရှောင်နေကြရတယ်လို့ဒေသခံအမျိုးသမီးတူဦးက view ကိုပြောပါတယ်
ကျမတို့ကအမင်သာအုပ်စုအမင်သာရွာထဲမှာရတဲ့ကိုကြောင့်အရင်ကလည်းတင်တယ်။ဒါပေမဲ့ကျမတို့ကပြင်းပြန်ပုံရတယ်။မနေ့ဆယ်နေလောက်မှာကအဲ့အချိန်မှာကျမတို့ကတော့ရွာထဲကျမဟိုအစကြောင်းနောက်ကဆင်းရတော့ကြာချင်းကိုနိုင်ဆယ်နေလောက်ကဆင်း။ဆယ်ချက်ခဏခဏအပတိုင်းချင်း
မြန်မာစစ်တပ်ရဲ့မိရှုဖျက်ဆီးမှုတွေဒေသခံတွေရဲ့ဆန္ဒရေးခါတွေကိုလူယူတာတွေနဲ့လေကြောင်းတက်ခိုက်မှုတွေကြောင့်ဒေသခံတွေအတွက်နေရေးစားရေးအခက်အခဲတွေအများကြီးကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ရဲ့နေမီရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းအတွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေကြတဲ့စစ်ဆောင်ရေးတွေကတနေ့ထက်တနေ့ပိုပြီးတော့တိုးလာနေပါတယ်။နေမီရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းမြန်မာစစ်ကောင်စီကလေကြောင်းပစ်ကူသုံးတာ၊လေကြောင်းချီတက်အသုံးပြုတာတွေကြောင့်အရသာထိခိုက်မှုတွေလည်းများလာတယ်လို့ဒေသခံတွေကပြောကြပါတယ်ခင်ဗျာ။